ခိုင်မြန်မာနယ်စပ်ကန်ချနာပူရီခရိုင်လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်မှာထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသားတွေကိုကိုဗစ်-19ရောဂါစစ်ဆေးပေးနေတဲ့အကြောင်းပြောပြပါမယ်ကျမအေးမှာပါမြန်မာနိုင်ငံအတွင်းမှာကိုဗစ်-19ရောဂါပိုးကူးစက်မှုဆက်လက်မြင့်တက်လာနေချိန်မှာအိမ်နီးချင်းထိုင်နိုင်ငံမှာလည်းသူတို့ဘက်ကရောဂါပိုးကူးမလာအောင်အထူးကြံမဲ့လုပ်ဆောင်နေပါတယ်အထူးသဖြင့်မြန်မာနိုင်ငံ တရားမဝင်ဝင်ရောက်လာမှုနဲ့လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်တွေမှာထိမ့်သိမ်းခံနိုင်ရတဲ့မြန်မာနိုင်ငံသားတွေနောက်တရားမဝင်အလုပ်သမားတွေကိုဒီကနေ့ကနေစပြီးကိုဗစ်ရောဂါဆစ်ဆီးပေးနေပြီဖြစ်ပါတယ်။ခရိုင်ဒုရဲမှူးဝါရနွန်စွန်ကျလန်ကသူတို့ဒေသဘက်ကိုကိုဗစ်ကပ်ရောဂါကူးမလာအောင်လုံဆောင်ရေးကိစ္စနဲ့ပတ်သက်လို့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ကျွန်တော်မှာဒီသံခါဝလီလည်းဖြစ်သွားပါပြီ။ဟောင်းကောင်ဖူးလည်းတော့ကဲယိုးဖြစ်တယ်မှာမဟုတ်ရပါတယ်။ဒါကြောင့်ဒီလိုဖြစ်ပါ
ခန်းညမာနေဆက်ကန်စလာဘူဒီခရိုင်ဟာမူရစေဝါမှောက်ကိုလမ်းကြောင်းတစ်ခုဖြစ်လာနေတယ်လို့တရားမဝင်မြန်မာနိုင်ငံသားတွေလူကုန်ကူးလာသူတွေရဲ့အဓိကလမ်းကြောင်းဖြစ်နေတာကြောင့်နေဆက်ဒေသတွေမှာတာဝန်ထမ်းဆောင်နေကြတဲ့သက်ဆိုင်ရာအရာရှိအလုံးကိုနိုင်ငံတော်လုံခြုံရေးအတွက်တာဝန်တွေကိုတိတိကျကျလုံဆောင်ကြဖို့ပြောဆိုခဲ့တာပါဒါအပြင်မကြာခင်မှာရောက်လာနိုင်တယ်လို့ယူဆရတဲ့ကိုဗစ် -19 ကပ်ဆိုးဟာအင်းဒီသားချင်းမြန်မာနိုင်ငံကနေထိုင်းဘက်ကိုစက်ကူးမလာအောင်အချိန်မီတားဆီးနိုင်ဖို့ကျွန်တော်တို့ကြိုတင်ပြင်ဆင်လုပ်ဆောင်နေပါပြီဆိုပြီးပြောဆိုသွားတာပါ။လောက်ဝကထိသိစခန်းမှာဖွင့်ထားတဲ့ကိုဗစ်ဆစ်စင်ရေးစင်တာကိုတော့ဒုတိယခရိုင်အုပ်ချုပ်ရေးမှူးနိုင်နာရင်းစုံပင်နကွန်ဖခွန်ပွန်ဆဲယုံအုပ်ကြီးစုံချက်လောင်လိုက်ကြီးရဲ့တို့ဦးဆောင်ပြီးစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ဒီစင်တာမှာတော့လက်တလောဖမ်းမိထားတဲ့အကျဉ်းသားတွေသာမကတရားမဝင်ရွှေပြောင်းလုပ်သားတွေကိုလည်းစစ်ပေးမှာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းကအလုသမားရေးတက်ကြလှုပ်ရှားသူ FED အဖွဲ့ကဦးမင်းဦးကပြောပြပါတယ်
။တရားမဝင်အလုသမားရွှေပြောင်းအလုသမားတွေအတွက်ပေါ့။ဟုတ်ကဲ့အဲ့ဒါတွေကိုခေါင်းနှိမ့်ဖြစ်တာပေါ့။ဒီလာမကမှာလေ
။ဟုတ်ကဲ့။
သူကကြော်ညာပြီးတော့စစ်ပေးတာ။အဲစစ်ပေးပြီးတော့မှဗျာသူတို့တကယ်လို့အဲ့ဒီမှာတကယ်လို့တရားမဝင်ဟိုအဲ့ဒီစစ်တဲ့အထဲမှာမှယောဂဖြစ်တာတွေ့ရင်အလုရှင်တွေကိုရေးယူမှာ။အဲ့တော့လုံးကျင်နေနေတာကိုပြောရမယ်ဆိုလို့ချင်းတရားမဝင်ပါတယ်အခုမှဝင်လာတဲ့ဟာတွေကိုလက်မခံအောင်လုပ်လေ
ဟုတ်
ပြီးတဲ့ခါကျတော့ဒီထဲမှာဖြစ်နေတဲ့လူသမားတွေထဲမှာလည်းကိုကြီးရောကဖြစ်တယ်မဖြစ်ဘူးဆိုတာကိုသိအောင်လို့သူတို့ကအဲ့လိုဆောင်ရွက်တယ်လို့ပြောရတယ်ဗျ
တရားမဝင်လူသမားတွေအနေနဲ့ကိုဗစ်လာစစ်ဆေးတဲ့အခါမှာဖမ်းဆီးမှာမဟုတ်ဘူးလို့အတိအကျအာမခံချက်မပေးထားပေမဲ့လည်းသူတို့ကိုလာစစ်ရဲအောင်ထိုင်းရနာပိုင်းတွေကနှိုးဆော်ထားတာပါကစနာဘူဒီခရိုင်အတွင်းကလုပ်ငန်းရှင်တွေအနေနဲ့တော့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုလက်ခံအလုပ်မပေးကြဖို့နယ်မြေအာဏာပိုင်တွေကတိုက်တွန်းထားပါတယ်။လက်ရှိမှာတော့ကစနာဘူဒီခရိုင်လဝကအချင်းထောင်မှာတရားမဝင်ဝင်ရောက်လာမှုလဝကဥပဒေနဲ့ဖမ်းဆီးထားတဲ့မြန်မာနိုင်ငံသား194ဦးရှိနေတယ်လို့ဆိုပါတယ်။သူတို့ကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့ဖြစ်ပေမဲ့မြန်မာအာဏာပိုင်တွေကလက်မခံသေးတာကြောင့်စခန်းထဲမှာပဲဆက်ပြီးထိမ့်သိမ်းခံနေရတာဖြစ်ပြီးအများစုက3လကြာပြီဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။